Please.
မင်္ဂလာညနေခင်းပါခင်ဗျာ American Bureau Zoo Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်စက်တင်ဘာ26ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9.19 19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့တမန်တော်နဲ့ထရမ့်ပေါ်အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးအမျိုးသားထောက်လှမ်းရေးဌာနယာယီကြီးကအလွတ်တော်ထောက်လှမ်းရေးကော်မတီရှိမှဒီနေ့ထွက်ဆိုမှာဖြစ်ပါတယ်။နယူးယောက်မှာကျင်းပနေတဲ့နှစ်ပတ်လည်ကုလသမဂ္ဂထရီညီလာခံအတွင်းနိုင်ငံတကာခေါင်းဆောင်တွေဒီနေ့မင်းငုံပြောရမှာတော့နိုင်ငံတကာအကြက်တဲတွေနဲ့ပတ်သက်လို့အာရုံစိုက်ပြောဖို့ရှိနေပါတယ်။ဒီလိုထိတ်ထန်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နေပြည်တော်ဘာဝင်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာတိုက်ခိုက်မှုတွေဖြစ်လာနိုင်ခြေရှိတဲ့ဆိုတဲ့သတိပေးထားတဲ့ညွှန်ကြားချက်တွေလူမှုကွန်ရက်မှာသတင်းတွေထွက်နေတာနဲ့ပတ်သက်ပြီ
းဒီဥစ္စာတွေကတမင်ရွေချက်ရှိရှိနဲ့ကျွန်တော်တို့လုံနေတယ်လို့ကျွန်တော်တို့သုံးသပ်တယ်။နောက်ပြီးတော့အခုကဒီဖောက်ခွေးရေးတွေလုံမေးပါညာဆိုပြီးတော့ပေါ်ပြာနော်။အစိုးရဌာနဆိုင်ရာတွေကနေညွှန်ကြားစာတွေထွက်လာတဲ့ပုံစံတွေကဒီလုံခြုံရေးသတင်းကိုဘယ်သူကပေးတာလ
ဲ။ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းရေးမှူးဦးထွန်းစောပြောသွားတာဖြစ်ပါတယ်။ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်မင်္ဂလာရေးနိုင်ငံဘက်ကိုတင်းရှောင်ခဲ့သူတွေကမွတ်စလင်ရွာသားတချို့မောင်းတော်မျိုးငကူရလက်ခံကျူဇိုရေးစခန်းကိုမနေ့ကသူတို့ဆန္ဒအလျောက်ဝင်ရောက်လာခဲ့တဲ့အကြောင်းတခါထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့မှာတရုတ်လူမျိုးတွေအလုံးရင်းနဲ့ဝင်ရောက်လာတဲ့နောက်ဆုံးအခြေအနေဘယ်လိုရှိသလဲ။စတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချင်ညာပေးမှာဖြစ်ပါတယ်ဗျာ
American သမ္မတဒေါ်နယ်ထရန့်ကိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့အထိဖြစ်လာခဲ့တဲ့အတွင်းလူတယောက်ရဲ့တန်ချဲချက်ကိုမထုတ်ပြန်မှုဟန်တားခဲ့သူအမျိုးသားထောက်လှမ်းရေးဌာနယာယီညွှန်ကြားရေးမှူးဟာအလွတ်တော်ထောက်လှမ်းရေးကော်မတီရှိမှဒီနေ့ထွက်ဆိုမှာဖြစ်ပါတယ်အမျိုးသားထောက်လှမ်းရေးဌာနအကြီးအကဲဂျိုးဆက်မကွာဟာထက်လွတ်တော်ထောက်လှမ်းရေးကော်မတီရှိမှမှာတော့တကယ်ပဲထွက်ဆိုမှာပါလွတ်တော်ထောက်လှမ်းရေးကော်မတီဝင်တွေကတော့မနေ့တုန်းကပဲအတွင်းလူတယောက်ရဲ့တန်ချဲချက်ကိုဖတ်ခွင့်ရခဲ့ကြပါတယ်။တန်ချဲချက်ပေါ်မှာတော့သမ္မတရဲ့ Republican Party ကကိုယ်စားလှယ်နဲ့အတိုက်ခံဒီမိုကရက်တစ်ချာသုံးသက်ချက်တွေကွဲပြားနေကြတာပါ။ဒီမိုကရက်တစ်ကတော့တန်ချဲချက်ရသမ္မတလုပ်ရဟာလက်ခံနိုင်စရာမရှိဘူးဆိုပြီးဝေဖန်ခဲ့ကြတယ်လို့ Republican တွေကတော့အများပြည်သူသိနေအောင်ထုတ်ပြန်ခဲ့မယ်ဆိုရင်တော့သမ္မတကိုထိခိုက်နိုင်စရာမရှိဘူးဆိုပြီးပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လည်း Republican Party ကထက်လွတ်တော်ထောက်လှမ်းရေးကော်မတီဝင်ဘန်ဆစ်စီကတော့စိတ်နှောက်ယှက်ဖြစ်စရာကိစ္စတွေပါဝင်ကြောင်းသတင်းတောက်တွေကိုပြောခဲ့တာပါ။ဘလို့အကြောင်းအရာမျိုးတွေပါဝင်နေသလဲဆိုတာကိုသိစီချာချာမသိရသေးပဲ Republican Party ဝင်အနေနဲ့သမ္မတကိုကာကွယ်ဖို့တက်တက်မလုပ်တင်တယ်လို့ Democrat အနေနဲ့လည်းသမ္မတကိုအရေးယူဖို့ဆိုတဲ့စကားလုံးတွေမပြောတင်ဘူးဆိုပြီးတော့လည်းသတိပေးပြောဆိုခဲ့ပါတယ်။
American သမ္မတ Donald Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ဖုန်းပေါ်ကနေအပြန်အလှန်စကားပြောထားတဲ့စကားမှတ်တမ်းအပြည့်အစုံကိုပေးဖို့အတွက် Ukraine တိုက်ခတ်အမတ်တယောက်ကတောင်းဆိုလိုက်ပါတယ်။ဇူလိုင်လတုန်းကသမ္မတနှစ်ယောက်ကြားပြောစကားတွေမှတ်တမ်းတင်ထားတာကိုအပြည့်အစုံထုတ်ပြန်ဖို့အတွက်သမ္မတ Zelensky ရုံးကိုလွှတ်တော်အမတ် Oleksiy Gonchiryanko ကတရားဝင်တောင်းဆိုခဲ့တာပါ American သမ္မတအင်ဂျီရောကနေဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့မှတ်တမ်းအချက်မှာတော့သမ္မတ Trump ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဒုသမ္မတဟောင်း Joe Biden အပေါ်စုံစမ်းဖို့ Ukraine သမ္မတကိုပြောကြားခဲ့တာဖော်ပြထားပါတယ်။ Joe Biden ရဲ့သားအလုပ်လုပ်ခဲ့တဲ့ Ukraine ရေနံကုမ္ပဏီတစ်ခုအပေါ်အဂတိလိုက်စားမှုရှိမရှိစုံစမ်းခဲ့တဲ့ Ukraine အစိုးရရှေ့နေချုပ်ကိုယာရုကနေဖယ်ရှားအောင်လို့ဒုသမ္မတဟောင်း Biden ကဖိအားပေးခဲ့သလားဆိုတာကိုစုံစမ်းဖို့အတွက်သမ္မတ Trump ကသမ္မတ Zelensky ကိုပြောခဲ့ပါတယ်။သမ္မတ Zelensky ကလည်းသူအသင့်ခတ်မဲ့ရှေ့နေချုပ်တင့်နဲ့စုံစမ်းပေးပါမယ်လို့ကတိပြုခဲ့ပါတယ်။ American သမ္မတကိုတရားစွဲသင့်မသင့်လွှတ်တော်မှာစတင်စုံစမ်းရလောက်အောင်အရေးပါနေတဲ့အဲ့ဒီဇူလိုင်25ရက်နေ့ကဖုန်းစကားပြောဆက်သွယ်မှုမှတ်တမ်းကို Ukraine သမ္မတ Zelensky ကတော့လူသိရှင်ကြားမထုတ်ပြန်သင့်ဘူးလို့ပြောကြားခဲ့ပါတယ်။နိုင်ငံကောင်းဆောင်နှစ်ယောက်ကြားဆက်သွယ်စကားပြောထားတာတွေကိုထုတ်ပြန်သင့်တယ်လို့သူ့အနေနဲ့မထင်ဘူးလို့ New York မြို့ကကုလသမဂ္ဂထွေထွေညီလာခံမှာတက်ရောက်နေတဲ့ Ukraine သမ္မတကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။
နယူးယောက်မှာကျင်းပနေတဲ့နှစ်ပတ်လည်ကုလသမဂ္ဂထရီညီလာခံအတွင်းနိုင်ငံကကောင်းဆောင်တွေဒီနေ့မင်းငွန်းပြေရမှာအစ္စရေးနဲ့ပါလက်စတိုင်းပြည်ကနေပတ်သက်လို့နှစ်ပတ်ကောင်းဆောင်တွေသူတို့ရဲ့ယက်တီချက်တွေကိုပြောဆိုကြလိမ့်မယ်လို့ခန့်မှန်းရပါတယ်။ပါလက်စတိုင်းသမ္မတမာကမအပတ်ဒီနေ့အစောပိုင်းမင်းငွန်းပြေမှာဖြစ်ပြီးအစ္စရေးဘက်ကတော့ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကအစိုးရအသစ်ဖွဲ့ရေးကြိုးပမ်းနေရတဲ့အတွက်ထရီညီလာခံမတက်နိုင်တာကြောင့်ကိုစားတက်လာတဲ့နိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်စ်ကမင်းငွန်းပြေမှာပါ။ ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်မင်ဂွန်မှာတော့ဥရောပသမဂ္ဂ EU ကနေဗြိတိန်ခွတ်ထွက်မဲ့အစီအစဉ်မှာမရေမရာကြုံနေရတာတွေကိုအာရုံစိုက်ပြောမယ်လို့မျှော်လင့်ရပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော့ရစ်ဂျွန်ဆန်ကတော့ဗြိတိန်ခွတ်ထွက်ရေးကိစ္စကိုမင်ဂွန်နဲ့မှထည့်သွင်းပြောဆိုသွားတာမရှိသလိုကုလသမဂ္ဂထွေထွေညီလာခံတက်ဖို့နယူးယောက်မှာရောက်နေချိန်မှာပဲလွှတ်တော်ကိုဆန်းငံ့ထားဖို့သူ့ရဲ့ဆုံးဖြတ်ချက်ကတရားဝင်မှုမရှိအောင်တရားရုံးချုပ်ကဆုံးဖြတ်ခဲ့တဲ့အတွက်နိုင်ငံရေးအရာထိုးနှက်ချက်တစ်ခုလည်းဖြစ်ခဲ့တာပါ။မနေ့ကမင်းကပြောခဲ့ကြတဲ့သူတွေကအီရန်သမ္မတဟာဆန်ရူခါနီကတော့ပိတ်ဆို့တံခတ်မှုတွေကိုမဖယ်ရှားမချင်းအမေရိကန်နဲ့ဆွေးနွေးညီနိုင်မှာမဟုတ်တဲ့အကြောင်းထည့်သွင်းပြောဆိုသွားပါတယ်။အီရန်နျူကလ িয়ার ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေပြည်ရဲ့နေထဲမှာပဲနှုတ်ထွက်ခဲ့တဲ့အမေရိကန်ကတော့အီရန်နိုင်ငံရဲ့ရင်းနှီးလုပ်ငန်းတွေကိုအထူးအပြစ်မှတ်ထားပြီးစီးပွားရေးအရာပိတ်ဆို့တံခတ်ထားတာဖြစ်ပါတယ်။
ရွှေခပွဲမှာမဲအပြတ်အသတ်အနိုင်ရခဲ့သူမရှိတဲ့အစ္စရေးမှာအစိုးရတဲ့တရားဖွဲ့စည်းနိုင်အောင်ကြိုးစားဖို့အတွက်ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကိုအစ္စရေးသမ္မတကတိုက်တွန်းလိုက်ပါတယ်။ဝန်ကြီးချုပ်နက်တန်ယာဟုနဲ့အဓိကပြိုင်ဘက်ဘန်နီကန့်စ်တို့ကိုအစ္စရေးသမ္မတရေဗန်ရီဗလင်ကဗုဒ္ဓဟူးနေ့တုန်းကတွေ့ဆုံခဲ့ပြီးတော့အခုလိုတိုက်တွန်းခဲ့တာပါ။ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ရွေးကောက်ပွဲနောက်ဆုံးရလဒ်အရဝန်ကြီးချုပ်နက်တန်ယာဟုရဲ့လီဂွတ်ပါတီကအမတ်နေရာ120ရှိတဲ့လွှတ်တော်မှာ32နေရာအနိုင်ရပြီးတော့ဂန့်စ်ရဲ့ Blue and White ပါတီကတော့တမဲအပေါ်နဲ့33နေရာရခဲ့ပါတယ်။မဟာမိတ်ပါတီတွေကပူးပေါင်းထောက်ခံရင်တောင်မှပဲအစိုးရဥဆောင်ဖွဲ့နိုင်မှုလိုအပ်တဲ့အမတ်နေရာ62နေရာကိုဒီပါတီကြီးနှစ်ခုလုံးမရခဲ့ပါဘူး။ဒါကြောင့်လဲဝန်ကြီးချုပ်နတန်ညာဟုနဲ့မစ္စတာဂန့်စ်တို့ပူးပေါင်းပြီးတော့ညီညွတ်တဲ့အစိုးရတရားဖွဲ့စည်းနိုင်ဖို့မျှော်လင့်နေတဲ့သမ္မတကဒီသတင်းပတ်အစောပိုင်းကလည်းဒီနိုင်ငံရေးသမားတွေကိုနှစ်ကြိမ်တွေ့ဆုံပြီးတော့ကြားဝင်ဆေးဆက်ပေးခဲ့ပါတယ်။ဒါပေမဲ့ညီညွတ်တဲ့အစိုးရတစ်ကိုဘယ်သူဥဆောင်မလဲဆိုတာညှိနှိုင်းမရပဲဆွေးနွေးပွဲတွေအဆုံးသတ်ခဲ့ပါတယ်။အခရီလိုက်စားမှုတွေနဲ့ဆွဆွဲခံရတဲ့ဝန်ကြီးချုပ်နတန်ညာဟုဥဆောင်မဲ့အစိုးရမှသူမပါနိုင်ဘူးလို့မစ္စတာဂန့်စ်ကပြောထားပါတယ်။ဝန်ကြီးချုပ်အပေါ်လိမ်လည်မှုလက်စားမှုယုံကြည်မှုအလွဲသုံးစားလုပ်မှုစတဲ့ဆွဆွဲချက်တွေကိုတရားစွဲဖို့အတွက်အစ္စရေးရှင်းနေချုပ်ကအကြံပြုထားပါတယ်။ဝန်ကြီးချုပ်ကတော့သူ့အပေါ်ဆွဲဆိုချက်တွေမပန်းကြောင်းညှင်းဆန်ထားပါတယ်။အခုလိုညှိနှိုင်းမှုတွေမအောင်မြင်ရင်တော့အစ္စရေးမှာတတိယအကြိမ်ရွေးကောက်ပွဲတွေကျင်းပရနိုင်ပါတယ်။
ဘေးကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တမြန်မာဘာသာစစ်စင်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံဘေကျင်းမြို့တော်မှာတည်ဆောက်မဲ့ဒုတိယမြောက်နိုင်ငံတကာလေယာဉ်ဝန်းကိုမနေ့ကပဲသမ္မတရှီချင်းဖြင့်ဖွင့်လှစ်ပေးလိုက်ပါတယ်။အဆောက်အဦတစ်ခုလည်းရှိတဲ့ကမ္ဘာမှာအကြီးဆုံးလေဆိပ်ဖြစ်တရုတ်နိုင်ငံကဂုဏ်ယူနေတဲ့ဘေကျင်းတန်ရှန်အပြည့်ပြည့်ဆိုင်ရာလေဆိပ်ကိုတော့ကွန်မြူနတီတရုတ်နိုင်ငံထူထောင်တဲ့290ပြည့်အောက်တိုဘာ1ရက်နေ့မတိုင်ခင်ရဲ့နှဲငယ်လို့မှာပဲဖွင့်လှစ်လိုက်တာပါ။အစားအိမ်မှာတော့ပြည်တွင်းခီးစဉ်တွေအတွက်သာအသုံးပြုသွားမှာဖြစ်ပြီးနောက်ပိုင်းမှာတော့နိုင်ငံတကာခီးစဉ်112ခုထိအသုံးပြုမှာဖြစ်ပါတယ်။ကျန်9ပုံစံလေဆိပ်ကိုတော့ဒေါ်လာ19ဘီလီယံနီးပါးအကုန်ကျခံပြီး9နှစ်နဲ့အပြီးဆောက်ခဲ့တာပါ။လက်တလောလေရင်ပြေးလန်း၄ခုရှိပြီးနောက်ထပ်3ခုတိုးချဲ့တိဆောက်ဖို့လည်းစီစဉ်ထားပါတယ်။လေဆိပ်အဆောက်အုံဟာဘောလုံးကွင်းပေါင်း100လောက်အကျယ်ဝန်းရှိတဲ့စတူရဲမီတာတစ်သန်းကျယ်ဝန်းပေမဲ့အဝေးဆုံးလေရင်ဂိတ်ကိုရောက်ဖို့ခီးသွားတဲ့အနေနဲ့မီတာ600ထက်ပိုသွားစရာမလိုဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်နောက်ဆုံးထားပြီးလေကြောင်းလုပ်ငန်းမှာအမေရိကန်ကိုကျော်တက်ပြီးကမ္ဘာအကြီးဆုံးဖြစ်လာဖို့ရည်ရွယ်ထားတဲ့တရုတ်နိုင်ငံကအသစ်ဖွင့်လိုက်တဲ့လေယာဉ်ဝန်းမှာတော့နှစ်စဉ်ခီးသွွား82တန်းထိဝန်ဆောင်မှုပေးဖို့စီစဉ်ထားပြီးနောက်ပိုင်းမှာတန်း100လောက်ထိတိုးမြင့်ဖို့လည်းရည်ရွယ်ထားတာပါ။လက်တလုံးမှာတော့အမေရိကန်ကဂျော်ဂျီယာပြည်နယ်မှာရှိတဲ့ Hatswee Jackson Atlanta လေဆိပ်ဟာကမ္ဘာမှာအကြီးဆုံးဖြစ်တဲ့နှစ်စဉ်ခီးသွွားပေါင်း108တန်းကျော်ကိုဝန်ဆောင်မှုပေးနေပါတယ်။
အီရန်နိုင်ငံကရေနံတွေကိုတရုတ်သင်္ဘောတွေနဲ့သဲယူပို့ဆောင်ပေးတဲ့အတွက်တရုတ်နိုင်ငံသားတွေတရုတ်လုပ်ငန်းတွေအပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့ခဲ့တဲ့အပေါ်တရုတ်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။အီရန်နိုင်ငံပေါ်တန်ခတ်ထားတာကိုချိုးဖောက်မှုနဲ့တရုတ်နိုင်ငံကလူပုဂ္ဂိုလ်9ယောက်နဲ့လုပ်ငန်း6ခုကိုအမေရိကန်အစိုးရကပုတ်ထုံးနေတုန်းကအရေးယူတန်ခတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကတစ်ဖက်သက်ပိတ်ဆို့တန်ခတ်နေမှုတွေနဲ့အဝေးကနေလှမ်းပြီးတရားစီရင်နေတဲ့အပေါ်တရုတ်နိုင်ငံကဒီဇိုင်းမမတ်ပြက်ပြက်သားသားကန့်ကွက်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကန်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အမေရိကန်ပြည်တွင်းဥပဒေတွေနဲ့တရုတ်ကုမ္ပဏီတွေအပေါ်သူ့အဆိုဖိနှိပ်ဗိုလ်ချနေတာကိုလည်းဆန့်ကျင်တယ်လို့ပြောကြားသွားပါတယ်။နိုင်ငံတကာအတိုင်းဝိုင်းထဲမှာရှိနေတဲ့တရုတ်နိုင်ငံကနိုင်ငံတကာဥပဒေဘောင်တွေအတွင်းကနေ ီရန်နဲ့ပူးပေါင်းဆောင်ရွက်နေတာဟာဥပဒေနဲ့ညီတယ်လို့လည်းသူကဆိုသွားပါတယ်။အီရန်ရေနံတွေကိုတည်ယူပို့ဆောင်တယ်လို့ဆိုပြီးအမေရိကန်အစိုးရအရေးယူလိုက်တဲ့လုပ်ငန်း6ခုကတော့တရုတ်နိုင်ငံက Costco Shipping သင်္ဘောကုမ္ပဏီလက်အောက်ခံလုပ်ငန်း2ခုနဲ့အတူ China Concord ရေနံကုမ္ပဏီ၊ Kunlun သင်္ဘောကုမ္ပဏီနဲ့ Kunlun Holding ကုမ္ပဏီ Pegasus 88ရေနံတင်သင်္ဘောကုမ္ပဏီတွေဖြစ်ပါတယ်။ဒါကိုကန့်ကွက်တဲ့တရုတ်အစိုးရကအမေရိကန်အနေနဲ့မှားယွင်းတဲ့လုပ်ရက်ကိုပြင်ဆင်ဖို့ပြင်းပြင်းထန်ထန်တိုက်တွန်းတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောကြားခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရာဇဝတ်မှုကိန်းတွေကြီးထွားလာနေတာကိုဟန်တာဖို့ကြိုးပမ်းမှုတစ်ခုဖြစ်မူရစီဝါနဲ့လူမောင်းခိုးသမားတွေဖြစ်မသင်္ကာသူတွေရဲ့အိမ်တွေကိုနမက်ပြဆင်းသွင်းတဲ့လှုပ်ရှားမှုတစ်ခုကိုနေကြဆောင်တပ်ဖွဲ့တွေဒီနေ့ပဲစတင်လိုက်ပါတယ်။အိနေချင်းနိုင်ငံတွေကအထူးကတင်သွင်းတဲ့စစ်ကြောဆေးတွေတခြားဆွဲလန်းစီတဲ့ဆေးဝါးတွေနဲ့အရက်တွေကြောင့်ကြုံနေရတဲ့နောက်ဆက်တွဲပြဿနာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံကပြည်ပကတ်တွေကနေဖတ်ပြေးလာကြတဲ့တိုင်းနဲ့ချီရဲ့ဒုက္ခတွေကိုလူမောင်ကိုယ်သမားတွေကရေချောင်းကနေတခြားနိုင်ငံတွေကိုပို့ဆောင်တာတွေလည်းရှိနေတာပါဒီနေ့စတင်လိုက်တဲ့လှုပ်ရှားမှုအတွင်းမောင်ကိုယ်သမားတွေအထူးကလှုပ်ရှားတဲ့လမ်းကြောင်းတစ်လျှောက်ဒေသတွေကအိမ်တစ်ချို့ကိုမွေးဆေးဝါးမောင်ကိုယ်သမားတွေရဲ့အိမ်တွေဖြစ်နေစေးအနေနဲ့တော့ရေးသားခဲ့ကြတာပါ
အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရာစထရာပြည်နယ်ကပူနေခရိုင်မှာပုတ်ထုံးနေ့ညကအကြီးကျယ်မိုးရွာသွန်းခဲ့တဲ့အတွက်နေရံတွေပြိုကျရုတ်တရက်ရေကြီးမှုကြောင့်18ယောက်ထဲမှာနေသေဆုံးခဲ့ပါတယ်။သေဆုံးသူတွေထဲမှာ9နှစ်အရွယ်ကလေးတစ်ယောက်လည်းပါတယ်လို့ရဲကပြောပါတယ်။ဗလီတခုထဲမှာအိပ်ပျော်နေချိန်ရေကြီးလို့သေဆုံးခဲ့သူ9ယောက်ရဲ့အလောင်းကိုပြန်တွေ့ပေမဲ့နောက်ထပ်2ယောက်ပျောက်ဆုံးနေတာကိုရှာဖွေနေကြပါတယ်။ဘာရာမာတီမြို့မှာလည်းရေဘေးဒဏ်လွတ်အောင်လို့လူ1000ခွဲလောက်ကိုဘေးလွတ်ရာရွှေ့ပြောင်းခဲ့ရတယ်လို့ပြည်နယ်ဝန်ကြီးချုပ်ကတွစ်တာပေါ်မှာရေးသားပါတယ်။မိုးသီးထန်မှုကြောင့်ထိခိုက်ပျက်စီးမှုသတင်းတွေဆက်ရနေစေဖြစ်တာကြောင့်သေဆုံးပျောက်ဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ရဲနဲ့ကူညီကယ်ဆယ်ရေးတွေကပြောထားပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဝတ်စုမြတ်မလို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေကျွန်တော်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ရန်ကုန်တော့လုံခြုံရေးအခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။နေပြီးတော့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာတိုက်ခိုက်မှုတွေဖြစ်လာနိုင်ကြည်သတိပေးထားတဲ့အစိုးရလုံခြုံရေးနဲ့နိုင်ငံရေးဌာနရဲ့ညွှန်ကြားချက်ဆိုပြီးလူမှုကွန်ရက်မှာသတင်းထွက်ပေါ်လာတာဟာတိုင်းပြည်မှာစိုးရိမ်စရာဖြစ်နေပြီးမတည်ငြိမ်မှုတွေဖြစ်နေတဲ့ပုံစံနဲ့နိုင်ငံရေးအရာရည်ရွယ်ချက်ရှိရှိချင်းချောက်မှုအဖြစ်အကဲခတ်သူတွေကသုံးသပ်ကြပါတယ်။အမေရိကန်ပြည်ထောင်စုတဲ့နိုင်ငံတွေဘက်ကလည်းတိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုပြီးရက်စွဲနဲ့တကွသူ့နိုင်ငံသားတွေအပေါ်ခီးသွားအထူးသတိပေးချက်တွေထုတ်ပြန်နေတာပါမြန်မာနိုင်ငံရဲ့လက်ရှိလုံခြုံရေးအခြေအနေပေါ်အမြင်သုံးသပ်ချက်တွေကိုတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ပြည်ထောင်စုနယ်မြေထဲမှာလုံခြုံရေးအထူးဂရုပြုဆောင်ရွက်သွားရန်ဆိုပြီးနိုင်ငံတော်သမ္မတရုံးနိုင်ငံရေးနဲ့လုံခြုံရေးဌာနကြီးလျှို့ဝှက်ဆိုတဲ့ညွှန်ကြားချက်လူမှုကွန်ရက်စာမျက်နှာမှာပေါ်ထွက်လာပြီးတဲ့နောက်စက်တင်ဘာလ26နဲ့အောက်တိုဘာ16 26ရက်တွေမှာဘုံခွဲတိုက်ခိုက်မှုတွေဖြစ်နိုင်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေဘက်ကခရီးသွားသတိပေးချက်တွေထုတ်ပြန်လာနေတာပါဒီညွှန်ကြားချက်တွေဟာအမှန်ဟုတ်မဟုတ်သိကြားအတည်ပြုလို့မရတယ်လို့အစိုးရဘက်ကလည်းဒါကိုညင်းလဲမမြင်အတီးပြုတ်ပြောဆိုတာမျိုးလည်းမရှိပါဘူး။အွန်လိုင်းမှာပြန့်နှံ့နေတဲ့လျှို့ဝှက်ညွှန်ကြားချက်ထဲထိုင်းနိုင်ငံမဲဟောင်ဆောင်ဘဲကလော့ဒုက္ခသည်စခန်းတွင်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစည်းအဝေးကနေပြီးတော့မှဖောက်ခွဲမှုလုပ်ဖို့ရက်သတ်မှတ်ခဲ့ကြတယ်ဆိုတဲ့စာတွေ NCA အဖြစ်ထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့နာမည်ကိုပါထည့်သွင်းဖော်ပြချက်အပေါ်မှာတော့ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းမှူးဦးထွန်းစော်ကအခုလိုသုံးသပ်ပါတယ
်။အခုပြန့်နေတဲ့ကိစ္စကတော့ KIA အဖွဲ့နဲ့ AA အဖွဲ့အပြင်ပေါ့လေ။ဒီ NCA လက်မှတ်ရေးထိုးထားတဲ့ CNS နဲ့ KNU အဖွဲ့တွေပါပါနေတယ်ဆိုတဲ့ခါကျတော့ဒီကိစ္စကကျွန်တော်တို့တော်တော်လေးပုံပေါ်တော့သုံးသက်စရာတွေဖြစ်နေတယ်ဒီစာကိုနေပြီးတော့မှဘယ်သူကဘယ်လိုထုတ်ပြန်ပြီးတော့မှဘယ်လိုပြည်သူလူထုအတွင်းကိုပြန့်နှံ့ရောက်ရှိသွားတာလဲဆိုတာဒါလည်းပဲသုံးသက်စရာကောင်းတဲ့အချက်တစ်ခုပဲအရင်တုန်းကတော့ဒီစစ်ဆေးရလက်ထက်မှာလုံးလေးလှုပ်ထားရှိတဲ့နိုင်ငံရေးရပေါ့နော်အာယုံကျွဲတယ်ဆိုတဲ့အနေအထားမျိုးလည်းကျွန်တော်တို့သုံးသက်စရာတစ်ချက်ရှိတယ်အခုကဒီတိုင်းပြည်မှာမတည်ငြိမ်မှုတွေပိုပြီးတော့မှဖြစ်နေတယ်ဒီမတည်ငြိမ်မှုတွေပုံမှန်နေပြီးတော့နော်အကျိုးအမြတ်ထုတ်လို့တဲ့နိုင်ငံရေးအရာပေါ့အတုံးချလို့တဲ့အင်အားစုတွေရှိတယ်လို့အဲ့လိုမျိုးအကဲဖက်လို့လည်းရတယ်လို့ကျွန်တော်အနေနဲ့ရှုမြင်မိတယ
်မြန်မာနိုင်ငံမှာလုံခြုံရေးအထူးတာဝန်ယူထားတဲ့အဖွဲ့အစည်းတွေဖြစ်တဲ့တပ်မတော်ပြည်ထရေးနယ်လုံစတဲ့ဌာနတွေဘက်ကလုံခြုံရေးဆိုင်ရာအချက်လက်ကြိုးပမ်းမှုဖြစ်ခဲ့တဲ့ဆိုရင်တော့နေပြည်တော်ပါဝင်မြို့ကြီးတွေရဲ့လုံခြုံရေးအပေါ်မှာမေးခွန်းထုတ်စရာဖြစ်လာနေတယ်လို့လည်းသုံးသပ်ပါတယ
်ဒီဥစ္စာတွေကတမင်ရွေချက်ရှိရှိနဲ့ကျွန်တော်တို့လုံနေတယ်လို့ကျွန်တော်တို့သုံးသပ်တယ်ဖောက်ခွေရေးတွေလုံမေးပါညာဆိုပြီးတော့ပေါ်ပြာနော်အစိုးရဌာနဆိုင်ရာတွေကညှို့ကြားစာတွေထွက်လာတဲ့ပုံစံတွေက ီလုံခြုံရေးသတင်းကိုဘယ်သူကပေးတာလဲနော်အဲ့တိုင်းပြည်မှာအဓိက2000ရေးဖွဲ့စည်းပုံအရအုပ်ချုပ်နေတာကကျွန်တော်တို့ NLD အစိုးရလို့ဆိုပေမဲ့နော်လုံခြုံရေးနဲ့ကာကွယ်ရေးဆိုပြီးတော့အကြောင်းပြပြီးတော့မှခိုင်ထားတဲ့ပြည်ထရေးတို့ကာကွယ်ရေးဌာနတို့ဒါတွေကနေလုံဝန်ကြီးတို့ဆိုတာအဓိကနော်လုံခြုံရေးနဲ့ပတ်သက်ပြီးတော့မှသူတို့အဓိကခိုင်ထားတာဖြစ်တယ်
ဟုတ်ကဲ့
ဒီသတင်းတွေကိုလုံခြုံရေးနဲ့ပတ်သက်တဲ့သတင်းတွေဟူသမျှကတော့အကုန်လုံးကတက်မတော်ရဲ့ထိန်းချုပ်မှုအောက်မှာပဲရှိတယ်လို့ကျွန်တော်တို့မြင်တယ်ဆိုတော့ဒီလိုမျိုးထွက်လာတဲ့သတင်းတွေအရနေပြီးတော့မှနော်ဒီစိုးရင်စရာတွေပို့ပြီးတော့မှဖြစ်အောင်လုပ်ပြီးပို့ပြီးတော့အကျေချဲ့တယ်လို့ကျွန်တော်ကအဲ့လိုသုံးသပ်မိတယ
်ဒါပြင်ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်တက်အတိုက်ခံပါတီနဲ့အာဏာရပါတီတို့ကြားထိတိုက်ဖြစ်မှုတွေရဲ့နောက်ဆက်တွဲမတိမငိမ့်ဖြစ်တဲ့အကျိုးဆက်တွေအဖြစ်လဲဦးထွန်းစောကရှုမြင်ပါတယ
်အထူးသဖြင့်ကတော့ဒီလွှတ်တော်ထဲမှာအခုကဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်ပြင်ဆင်ရေးလမ်းကြောင်းပေါ်မှာတက်နဲ့အခုသွားနေတဲ့ NLD အစိုးရနဲ့အချင်းမပြေဘူးထိတိုက်တွေးမှုတွေပုတ်တိုက်မှုတွေဖြစ်နေတယ်ကျွန်တော်တို့တိုင်းပြည်ရဲ့အခြေခံနိုင်ငံရေးပြဿနာကထုတ်ကြည့်လိုက်ရင်တော့ဖွဲ့စည်းပုံအခြေခံဥပဒေပြဿနာပဲဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကျက်တီးဖြစ်တယ်ကျွန်တော်တို့တိုင်းပြည်ကအဲ့ဒီအကျက်တီးကနေပြီးကျော်လွန်ဖို့ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြည်ပြောင်းလဲမှာပဲရမယ်ကျွန်တော်တို့အနေနဲ့ကတော့ဒါရိုးရိုးသားသားတော့မဟုတ်ဘူးလူထုတွေကိုနေပြီးတော့မှပို့ပြီးတော့မှ6လုံးနေပေးပြီးတော့မှနော်တိုင်းပြည်မတိမ်မငြိမ်ဖြစ်အောင်လုပ်ပြီးတော့နိုင်ငံရေးဆက်ပေါက်ရှာလို့တဲ့နော်အင်အားစုတွေရှိနေတယ်လို့အဲ့လိုမျိုးပဲသုံးသပ်မိပါတယ
်။အမေရိကန်ပြည်တော်စုရဲ့လုံခြုံရေးသတိပေးချက်ထဲမှာတော့တိုက်ခိုက်မှုတွေဖြစ်လာနိုင်ခြေရှိတယ်။နေပြည်တော်ရန်ကုန်မန္တလေးစတဲ့နေရာတွေမှာအထူးသတိထားသွားလာကြဖို့သတိပေးထားတာပါ။ဒီပေါ်မှာမန္တလေးမြို့ရဲ့လုံခြုံရေးအနေအထားဒေသခံတွေရဲ့စိုးရိမ်မှုအခြေအနေဘယ်လိုရှိပါသလဲဆိုတာကိုတော့မန္တလေးမြို့ခံလူခွေရှင်နေကြီးဦးသိန်းတန်းဦးကတော့ခုလိုပြောပါတယ
်။အထွေလုံးခိန်လုံး၆လုံးတန်လုံးတွေလို့ညနေအဲကောလာဟာလာတွေဒီဒီခွဲရန်တိုက်တဲ့ကိစ္စတွေဟိုကြောက်ချတာတွေဒါမျိုးလည်းရှားပါတယ်။ဆရာတိတ်တယ်သိမလို့အမေရိကန်နဲ့ဗြိတိန်ကသူတို့ဘယ်အခြေအချက်ကံချက်လက်တွေပေါ်မူပြီးထုတ်တယ်လို့မပြောရဘူးဆိုတော့နော်။အဲတခုခုညာဒီလိုအကြောင်းပြချက်နဲ့လုပ်မယ်ဆိုရင်တော့အင်မတန်ကြီးကျယ်တဲ့တုတ်ပြန်ခံနေအာရုံဖြစ်ပါတယ
်။နေပြည်တော်မှာဘုံခွဲတက်ခိုက်မှုတွေလုပ်နိုင်တယ်လို့လူမှုကွန်ရက်ပေါ်ကချိန်ချမှုတွေရှိနေလို့ဆိုပြီးမြန်မာနိုင်ငံထဲမှာဘယ်နေရာပဲတော်တော်ခီးသွားသတိရှိကြဖို့တိုက်တွန်းထားကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာ2013ခုနှစ်အောက်တိုဘာလတုန်းကရန်ကုန်ပါဝင်မြို့ကြီးတချို့မှာအသေးစားပေါက်ကွဲမှုတွေဖြစ်ပြီးလူအသေးပြောက်တွေရှိခဲ့ပူပါတယ်ရှင
်။ဒေါ်ရရှင်များရှင်လနက်ခိုင်ပြိပက္ခတွေအတွင်အရက်သားတွေထိခိုက်တိကျမှုတွေနဲ့ပတ်သက်လို့တိုင်းသားဒေသတွေကလွတ်တော်ကိုယ်စားလှယ်တွေအကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြားအရက်သားတွေမြေစာပင်ဖြစ်နေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲ။အဖြစ်မှန်ပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။တော်ရရှင်နေနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်စီစဉ်မှာဖော်ဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါရစေ။အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။ရခိုင်ပြည်နယ်အတွင်းလူမျိုးရေးဘာသာရေးအသွင်ဆောင်ပဋိပက္ခဖြစ်စဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်နေရသူတွေတဲကမွတ်စလင်ရွာသား26ဦးဟာမောင်းနှမြို့ငခုရလက်ခံကျူဆိုရေးစခန်းကိုမနေ့ကစန္ဒလျောက်ဝင်ရောက်လာခဲ့ပါတယ်။လက်ခံရေးစခန်းရဲ့အစည်းအဝေးတိုင်းဆောင်ရွက်ပြီးမောင်းတော်မျိုးတွေတဲ့ကသူတို့နေရက်ကိုနေရက်ရင်းကိုကူညီပို့ဆောင်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်လက်ခံရေးစခန်းဖွင့်ပြီးနေရက်နှစ်နှစ်တာအတွင်းမှာစစ်ရှောင်း290ကျော်သာဝင်လာခဲ့တာကြောင့်မင်္ဂလာဒေ့ရှ်နိုင်ငံဘက်ကစီစဉ်မှုအားနည်းချက်ကြောင့်လို့လဲဒေသခံအာဏာပိုင်တွေကပြောပါတယ်ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်2019ခုနှစ်ကတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့နိုင်ငံအစိုးရတွေအကြိမ်ကြိမ်စီစဉ်ခဲ့ပေမဲ့အခုချိန်ထိတရားဝင်ပြန်လာနိုင်တဲ့ဒုက္ခသည်တွေမရှိသေးပါဘူးဒါပေမဲ့အခုနောက်ပိုင်းကိုယ်သဘောဆန္ဒလျောက်မြန်မာနိုင်ငံဘက်ကိုတဖြည်းဖြည်းပြန်လာနေတဲ့သူတွေရှိနေပါတယ်စက်တင်ဘာ25ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြတဲ့သူတွေအနက်ကမွတ်စလင်ရွာသား26ဦးဟာမိမိသဘောဆန္ဒလျောက်ငခုရကျူဆူရေးစခန်းကိုဝင်ရောက်လာပြီးလက်ရှိနေရကိုပြန်လည်ပို့ဆောင်ခဲ့ပြီလို့ရခိုင်ပြည်နယ်အစိုးရဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမင်းသန်းကအခုလိုပြောပါတယ်
။သ တို့ဆန္ဒနဲ့ဝင်လာတယ်ဆိုတာဟုတ်ပါတယ်အဲ့လိုဝင်လာတော့ကျွန်တော်တို့ဒီ UEHR ခေါ်တာပေါ့ဗျာဟိုနေရာဆောင်ဟာများပြန်လဲလက်ခံရေးလုပ်ငန်းအဖွဲ့ပေါ့နော်အဲ့ဒီအစီအစဉ်ပရိုဂရမ်တိုင်းကျွန်တော်တို့ကဆက်သွားပါတယ်ကျွန်တော်အရင်ကခုရမှာစီစစ်ပြီးတဲ့အခါကျတော့ကျွန်တော်တို့အဲ့ဒီကျမ်းပဲပါတဲ့တယောက်ရှိတယ်အဲ့ကျမ်းပဲပါတဲ့တယောက်ကတော့သူ့ကိုဆက်လက်ဖြစ်စေလို့ပေါ့ကျန်တဲ့26ယောက်ကတော့သူတို့ကိုကျွန်တော်ပြန်လဲလက်ခံရေးအစီအစဉ်ရအဲ့ဒီမှာမှတ်တမ်းတွေလုပ် MVC ကတ်တွေထုတ်ပေးလကောင်းသိမ်းပေါ့ဗျာနော်ပုံစံ60နှစ်ခေါ်တာပေါ့ပြည်တော်စုဇာတ်တွေဖြည့်ပြီးသူတို့နေလို့တဲ့ရွာနဲ့အနီးဆုံးနေရာကိုသူတို့နေခဲ့တဲ့အနီးဆုံးရွာတွေရောက်သွားပါပြီ
မနေ့ကငခုရကျူဆူလက်ခံရေးစခန်းမှာဝင်ရောက်လာသူ28ဦးနဲ့ကသူဥဟာကြံပန်းမှုတွေမှာပါဝင်နေတယ်ဆိုတဲ့တန်တရားနဲ့စစ်ဆေးနေဆဲဖြစ်ပြီး26ဦးကတော့ UEHRD လုပ်ငန်းစဉ်အရစီစစ်ပြီးခဲ့လို့၎င်းတို့ဆန္ဒအတိုင်း NV ကထုတ်ပြီးမူလနေထိုင်တဲ့ကြေးရွာကိုပြန်ပို့ခဲ့တယ်လို့ဗိုလ်မှူးကြီးမင်းတန်းကပြောပါတယ်ပြည်တွင်းဝင်ရောက်လာသူမွတ်စလင်ရွာသား26ဦးကိုငခုရစခန်းကနေ၎င်းတို့နေထိုင်ရာကြက်ရိုးပြင်ဦးရှင်းကျကြေးရွာဖက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ပို့ဆောင်ပေးတယ်လို့ငခုရစခန်းနေရွာသားတို့ကပြောပါတယ်တရက်ပိုင်းထိနေရဆုတ်ခွာသွားသူတွေထဲကမိမိသဘောလျောက်ပြန်လည်ဝင်ရောက်လာသူတွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံထားတာစုစုပေါင်း290ကျော်ရှိပြီလို့မောင်သောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်290ကျော်ကျော်သွားပြီကျွန်တော်တို့အရင်ကအစီအစဉ်ထားတဲ့သူက290ကပြောတာလေသူတို့ရခိုင်နေတဲ့နေရာကျွန်တော်တို့ပြန်နေရာချထားမယ်နေရာခွဲလိုက်တော့ကျွန်တော်မိသားစုကလည်းနည်းသေးတာပါသူတို့လုံခြုံရေးဟိုပါဖြစ်ပြီလို့ကျွန်တော်ကနေရာပြန်မချသေးတော့ပါနိုင်ငံအစီအစဉ်နဲ့လက်တလုံးကတော့ကျွန်တော်တို့ဒီမှု90ကျော်ရေးကနေပြီးတော့မှနှုတ်နဲ့ပေါ့လာရင်ဆန်းဒီပဲစားပေါ့အဲ့လိုမျိုးတော့ထောက်မှတ်ပေးထား
ရခိုင်ပြည်နယ်မောင်သောခရိုင်တွင်2018ခုနှစ်ဩဂုတ်လမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်တမတော်ကနေနေမြေရှင်းလင်းရေးနဲ့လုံခြုံရေးလှုပ်ဆောင်မှုတွင်ဒေသခံမွတ်စလင်ရွာသား9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြောင်းကုလသမဂ္ဂကနေထုတ်ပြန်ထားပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သူတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆွေရတို့ညှိနှိုင်းခဲ့ရမှာနိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့အတွက်2018ခုနှစ်ဇန်နဝါရီလနိုဝင်ဘာလနဲ့2019ခုနှစ်ဩဂုတ်လတို့မှာစီစဉ်ခဲ့ပေမဲ့ဝင်လာတာမရှိခဲ့ပါဘူးမြန်မာနိုင်ငံဆိုရဘက်ကလက်ခံကြိုဆိုရေးစီစဉ်လှုပ်ဆောင်နေပေမဲ့ဝင်လာမှုမရှိတဲ့ပုံမှာမောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကအခုလိုပြောပါတယ်
ကျွန်တော်နိုင်ငံတော်အစီအစဉ်နဲ့ကျွန်တော်နိုင်ငံအနေနဲ့လက်ခံပေးနေတယ်လေ။ဟိုဘက်ကအစီအစဉ်ပေးမှုညတော့ပေါ့ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံပြန်ပြီးတော့လာကြတဲ့လူတွေတေချာစီးရင်ကောက်တာတို့သူတို့တကယ်တမ်းပြန်လာမယ်ဆိုလို့ရှိရင်လုံလောက်တဲ့လုံုံကြီးတွေပိုင်းနဲ့လောက်ပြီးတော့လိုက်မပူနိုင်ဘူး။ပြန်ဝင်လာတဲ့လူတော့သူတို့အလေးကြီးတဲ့အဟာလောက်ကတော့ IMU အဖွဲ့တော်များများလည်းဟိုပြန်မဝင်ဖို့ပြောရဲဆိုတာမျိုးတွေလည်းကျွန်တော်တို့ပြန်ကြားနေတာပေါ့ဟုတ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဂုံတိုက်ခါရှိရှိနေရပြန်နိုင်ဖို့ကြိုးပမ်းရမှာယုံကြည်စိတ်ချအောင်မြန်မာအစိုးရကဆောင်ရွက်နိုင်တာမတွေ့ရကြောင်းဘင်္ဂလားဒေ့ရှ်အစိုးရဘက်ကဝေဖန်ခဲ့တယ်လို့မြန်မာအစိုးရကတော့တဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်တာကိုလက်မခံပေမဲ့သူတို့တွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လွှာလက်မှတ်ထိုးလုပ်ဆောင်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်ပြီးခဲ့တဲ့တနင်္လာနေ့ညနေပိုင်းတုန်းကမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့တီးခြားတွေ့ဆုံပြီးရိုဟင်ဂျာတွေဌာနေပြန်နိုင်ရေးလုပ်ငန်းစဉ်ပြန်ဆနိုင်ဖို့ကုလသမဂ္ဂထွေထွေညီလာခံပြင်ပမှာအလို့သဘောဆွေးနွေးခဲ့ကြပါတယ်လက်ရှိမှာမြန်မာဆိုရအနေနဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံဖို့ကြိုးစားနေပေမဲ့အခုချိန်ထိမအောင်မြင်သေးပါဘူးခင်ဗျာ
မွတ်စလင်ရွာသားတို့ငခုရလက်ခံကြိုးစားစခန်းကိုပြန်လာခဲ့ရတာပတ်သက်ပြီးတော့ဒီသတင်းတော်နိုင်ခွင့်ပြောပြသွားတာပါအခုတခါတော့ထိုင်းမြန်မာနယ်စပ်ခင်းပြည်နယ်ဘက်မှာတရုတ်လူမျိုးတွေအလုံးရင်းဝင်ရောက်လာတဲ့နောက်ဆုံးအခြေအနေကိုပြောပြပေးကြပါတယ်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ဒီမြို့နယ်အတွင်းမှာတရုတ်လူမျိုးတွေအလုံးရင်းနဲ့ဝင်ရောက်လာပြီးတဲ့နောက်မှာတရုတ်စားသောက်ဆိုင်တွေတရုတ်အယောင်းဝယ်ဆိုင်တွေများလာပြီးတရုတ်မျိုးတော်တစ်ဖွဲ့ဖြစ်လာပြီးတဲ့နောက်တရုတ်လူမျိုးတွေရဲ့စီးကပ်မဲ့နေထိုင်မှုတွေတရားမဝင်နေထိုင်မှုတွေဖြစ်လာတာကြောင့်ဒေသခံတွေမကြည်မနက်ဖြစ်ရကနေပြီးခဲ့တဲ့ရက်ပိုင်းတွင်းက၄ကြိမ်မြောက်ဖြစ်တဲ့တရုတ်စာတမ်းပါဆိုင်းဘုတ်တွေကိုဖြုတ်ချတာတွေဖြစ်လာပါတယ်ဒီလိုဖြုတ်ချပြီးနောက်ဆက်တွဲဖြစ်တဲ့ခွင့်ပြုချက်ပြန်တောင်းပြီးပြန်တင်တာတွေတော့မရှိသေးဘူးလို့မြဝရီခရိုင်ဥက္ကဋ္ဌကပြောပါတယ်ဒီအကြောင်းကိုတော့ view မြန်မာပိုင်းသတင်းတော့မိုင်းကြီးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
တရုတ်လူမျိုးတွေဟာမြန်မာနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာနေကြပြီးနိုင်ငံအနှံ့စီးပွားရေးလုပ်ငန်းတွေကိုချဲ့ထွေလုပ်ကင်လာနေကြပါပြီထိုင်းမြန်မာနယ်စပ်မြဝရီမြို့မှာတရုတ်လူမျိုးတွေကဥပဒေချိုးဖောက်ပြီးစီးကပ်မဲ့စွာနေထိုင်နေတဲ့အပေါ်ဒေသခံတွေဘက်ကမခံမရနိုင်ဖြစ်လာတဲ့အခြေအနေကိုရောက်ရှိလာခဲ့တာပါစီပင်ခွင့်ပြုချက်မရှိဘဲစိုင်းဘုတ်တင်ထားတဲ့စားတောက်ဆိုင်တွေကစိုင်းဘုတ်တွေကိုစီပင်တရားရေးကော်မတီနဲ့လူလူပါဝင်နဲ့စီပင်တရားရေးအထောက်အကူပြုကော်မတီတို့စုပေါင်းပြီးတရုတ်စာတမ်းပါစိုင်းဘုတ်တွေကိုစက်တင်ဘာလလယ်ကတည်းကစပြီးမြဝတီမြို့မှာလိုက်လံချုပ်ချမှုတွေနဲ့လုပ်ခဲ့တာပါထိုင်းမြန်မာနယ်စပ်မြဝတီခရိုင်ရွှေကုတ်ကိုလို့ခေါ်တဲ့ကရင်နယ်ကစားတပ်သားများပိုင်ဆိုင်တဲ့နေရာတွေမှာတော့တရုတ်လူမျိုးများအတွက်အခန်းတွေအင်အားစီမံကိန်းတွေဆက်လက်ဖွင့်နေထားပြီး China down tio dampy satin los on Nirava, any niarigani to say, Miauri Murem Hale, Kabale Kiyido, Tio Lumuri ne, Nang and Jalari, we all lapuri, Miala be, Sato Sani Male, Kundujemiawe, Punari, Lola Raja, Sibin Diae Comedica, Usambi, Tio Saramba, Sambo Debu, Chuchamuri, Lokevare, Dilo Los on Yajin at Patalu, Miauri Kaya Okata, Utizang, Kulu Shimbiavare.
ဒီကတော့ကြောင်းညာပါမှာတရုတ်တစ်ခုရဲ့တော့ပုံပါမှာကြောင်းညာဟိုစီကနေမင်းရဲ့ဟာလေးဆိုတော့ကျွန်တော်တို့ကြောင်းညာလို့မရဘူးပါမှာဒီလိုပေါ့ခဏဟုတ်ကဲ့အဲဒီမှာတော့ဒီကနေပါတဲ့ဟာလေးကတော့နည်းနည်းလေးပုံပြတာပေါ့ဟုတ်ကဲ့အဲဒီကဒီကြောင်းညာကြီးနဲ့ကျွန်တော်ပြန်ပြီးတော့သင်ပြဖို့လောလောဆယ်တော့သင်ပြချက်ထားတာမျိုးတော့ကျွန်တော်မတွေ့ရဘူးပါမှာအခုလောလောဆယ်မှာတော့တရုတ်နိုင်ငံ ဒီဥစ္စာတန်းပါဆိုင်ပုတ်တွေချုပ်ချပေးဖို့အတွက်မြို့ကန်တွေကတောင်းဆိုလာကြတာဖြစ်ပါတယ်တကယ်တော့တရုတ်လူမျိုးတွေကရွှေကုတ်ကိုလိုနေရာမျိုးသားမကမြရီမျိုးရင်းတိဈေးဆိုင်တွေဖွင့်ပြီးတိုးချဲ့လာနေတာပါနေဆက်တဲ့ရှောက်မှာတရုတ်အမိမခံထားပေမဲ့တရုတ်ပိုင်နေရာတွေများလာတယ်လို့လည်းနေဆက်နေပြီးသူတူကအခုလိုပြောပြပါတယ်ကျွန်တော်မှာခေတ်ချိန်မှာလည်းငါကတရုတ်တွေကျွန်တော်များအတူတူလောက်ကြတဲ့ ားတမမခံနိုင်ဘူး။ဟိုပြင်းလို့ဆန်းလို့ဒီလိုမျိုးနဲ့မခံနိုင်ဘူး။ဒီဆန်းစီတဲ့အရာရှိအဲဒီခုနေလေးကတော့မခံနိုင်ဘူး။
မြောက်ဒီမြို့နယ်တဝိုက်မှာအနှိတ်ခမ်းတွေဖွင့်ထားပြီးတဲ့နောက်မြမမင်းကလေးတွေလည်းနိုင်ငံသားကောနိုင်ငံခြားသားတွေကကောညအိတ်ခေါ်ရင်လိုက်သွားကြတာတွေရှိတယ်လို့လည်းသူကဆိုပါတယ်
။အနှိတ်ခမ်းတွေကအဲဒီအနှိတ်ခမ်းတွေမှာရောက်သားလေးရဲ့မင်းကလေးတွေကအဲဒီမှာနှိတ်တယ်ကွာစိတ်ကြံပြီးတော့အဲ့ဒါကနောက်ကောသူစီလိုဝတ်နှိတ်ကြအောင်အတင်ပြီးရစီရစီသူတို့ကအဲမှာသတ်မှတ်ထားတာပေါ့အတင်ပြီးသူကသူပေါ်လာလိုက်သွားကြတာပါ
စက်တင်ဘာလ15ရက်နေ့တုန်းကတော့မြို့ကန်ဒီပါဝင်တဲ့ကော်မတီဖွဲ့စည်းပြီးနိုင်ငံသားဝင်ရောက်လာမှုတွေကိုစီစစ်ပေးဖို့တရုတ်စာရန်ပါဆိုင်ပုတ်တွေကိုဖြုတ်ချပေးဖို့တောင်းဆိုခဲ့ပြီးဆန္ဒထုတ်ဖော်မှုတွေလုပ်မယ်ဆိုပြီးပြောဆိုထားတာပါဒီနောက်မှာတော့မြို့နယ်စီမံတရားရေးကော်မတီရဲ့ဦးဆောင်မှုနဲ့တရားမဝင်တရုတ်ကြော်ညာဆိုင်ပုတ်တွေကိုလိုက်လံဖြုတ်ချခဲ့ကြတာလည်းဖြစ်ပါရဲ့ရှင်
ထိုင်းခြေတဲ့သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်လေးကိုလိုင်းလုံးပြ19 နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကခြေညာပေးမှာဖြစ်ပါတယ်ဗျာ
။ American သမ္မတ Donald Trump ကိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့အထိဖြစ်လာခဲ့တဲ့အတွင်းလူတယောက်ရဲ့တိုင်ချဲချက်ကိုမထုတ်ပြန်မှုဟန်ထားခဲ့တဲ့အမျိုးသားထောင်လိုင်းဌာနယာယီညွှန်ကြားရေးမှူးဟာအောက်လွတ်တော်ထောင်လိုင်းကော်မတီရှိမှဒီနေ့ထွက်ဆိုမှာဖြစ်ပါတယ်။အမျိုးသားထောင်လိုင်းဌာနကြီးကဂျိုးဆက်မကွာဟာထက်လွတ်တော်ထောင်လိုင်းကော်မတီရှိမှမှာတော့တကပိတ်ထွက်ဆိုသွားမှာလည်းဖြစ်ပါတယ်။နယူးယောက်မှာကျင်းပနေတဲ့နှစ်ပတ်လည်ကုလသမဂ္ဂထရီနီလာခံအတွင်းနိုင်ငံတကာခေါင်းဆောင်တွေဒီနေ့မင်းငွန်းပြောရမှာတော့အစ္စရေးနဲ့ပါလက်စတိုင်းပြည်ခန့်နဲ့ပတ်သက်လို့နှစ်ဖက်ခေါင်းဆောင်တွေသူတို့ယက်တီချက်တွေကိုပြောမယ်လို့ခန့်မှန်းရပါတယ်။ပါလက်စတိုင်းသမ္မတမာခ်မော့အဘတ်ဒီနေ့ဆော်ဘိုင်းမင်ငွန်းပြောမှာဖြစ်ပြီးအစ္စရေးနိုင်ငံကြီးရဲ့ဝန်ကြီးအစ္စရေးကတ်စ်ကတော့မွန်လွဲပိုင်းမှာမင်ငွန်းပြောကြဖို့လဲစီစဉ်ထားပါတယ်။မြန်မာနိုင်ငံမှာလက်နက်ကန်ပြပကတ်တွေဖြစ်ပွားနေပြီးလုံခြုံရေးအတွက်စိတ်မချရတဲ့ဒေသတွေတွေကိုတွာလာတာတွေမလုပ်ဖို့နဲ့သတိထားကြဖို့နိုင်ငံတကာကတိုက်တွန်းချက်တွေဆက်လက်ထွက်ပေါ်နေပါတယ်။ဩစတြေးလျနိုင်ငံကြီးရဲ့ဝန်ကြီးဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲဖြစ်ရာဒေသတွေကိုခရီးမသွားကြဖို့သတိပေးထားတာပါ။မြန်မာနိုင်ငံကမြို့ကြီးတချို့မှာတက်ခတ်မှုတွေလုပ်ဖို့စီစဉ်နေတယ်ဆိုတော့တရားဝင်အတီမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အမေရိကန်၊ဗြိတိန်၊ကနေဒါစတဲ့နိုင်ငံတွေကခီးသွွားတွေကိုသတိထားဖို့တိုက်တွန်းချက်တွေထုတ်ပြန်ခဲ့ပြီးနောက်တရက်ဖြစ်တဲ့ဒီကနေ့မှာပဲအော်စတြေးလျနိုင်ငံကလည်းသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှူးကမတ်ဆုမွန်ဖြစ်ပြီးတော့အတန်ဖိုင်းအင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ်။ VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington.